ဒီကဲကြံတုံးကစဉ်းစားမတင်မဲ့တန်ကြပ်ဖြော်ပြီးကြတဲ့ဒေါင်းတို့မျိုးဆက်တန်ကြပ်ဖွဲ့ဦးဆောင်သူចောင်းသားတွေကိုပုံမှန်95ကာကြီးနေနိုင်ငံတော်အချီးညိုပြက်စီမှုနဲ့ဆက်ကြတယ်မို့မရန်ကုန်မြို့နယ်တရားရုံးကဒီကနေ့မှာအမိန့်ချမှတ်လိုက်ပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့နိုင်ငံရေးမှာစစ်တပ်ပါဝင်ပတ်သက်နေတာနဲ့ပတ်သက်ပြီးလက်ရှိနိုင်ငံရေးအခြေအနေကိုနိုင်ငံသားတိုင်းလွတ်လပ်စွာပြောဆိုခွင့်ရှိတာနဲ့အညီလူထုကိုဖြော်ပြခဲ့တာသာဖြစ်တယ်ဆိုပြီးဒေါင်းတို့မျိုးဆက်တန်ကြပ်ဖွဲ့ကပြောပါတယ်။အပြည့်စုံကိုတော့မဆုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
ဒီကနေ့စက်တင်ဘာလ12ရက်နေ့မှာတော့ရန်ကုန်တိုင်းမယန်းကုန်းမြို့နယ်တရားရုံးကနေဒေါင်းလူမျိုးဆက်တန်ကျပ်ဦးဆောင်သူကိုစရာလွင်ကိုပိုင်ရဲသူကိုပိုင်ဖြိုးမင်းကိုဇော်လင်းထွတ်မက်ကေခိုင်ထွန်းတို့လေးဦးကိုအကြီးညိုပြည့်စင်မှုပုံမှန်905ကာတီနဲ့ဆွဲချက်တင်လိုက်ပါတယ်။ဒေါင်းလူမျိုးဆက်တန်ကျပ်အဖွဲ့ခေါင်းဆောင်လေးဟာမယန်းကုန်းတရားရုံးမှာပဲပုံမှန်905ကာတီ66ကာတီတို့နဲ့တရားရင်ဆိုင်နေရတယ်လို့ဗိုလ်ထောင်တရားရုံးမှာလည်းပုံမှန်905ကာတီနဲ့တရားရင်ဆိုင်နေရဆဲဖြစ်ပါတယ်။ဟိုတော့တက်မတော်ကနေတရားလို့လုပ်ပြီးတရားဆွဲဆိုထားတာပါအခုလိုမျိုးဒေါင်းလို့မျိုးဆက်တန်ကျပ်အဖွဲ့ကိုတရားရုံးကနေဆွဲချက်တင်ဖို့ဒီကနေ့အမိန့်ချမှတ်လိုက်ပြီးတဲ့နောက်မှာတော့သူတို့ကိုလက်ရှိချုပ်နှောင်အကျဉ်းချထားတဲ့အင်းစိန်ထောင်ကိုပြန်ပို့ဖို့တရားရုံးကအထက်မှာတော့ဒေါင်းလို့မျိုးဆက်ကကိုစီရလွင်နဲ့မက်ကေခိုင်ထွန်းတို့ကသူတို့ကိုဆွဲချက်တင်ဖို့အမိန့်ချလိုက်တဲ့အပေါ်အခုလိုပြောဆိုသွားပါတယ်ကျွန်တ
ော်တို့ကပြည်ထောင်ကားတင်းမှာကျွန်တော်တို့လက်ဆောင်ပြောဆိုခွင့်နဲ့ကျွန်တော်တို့တန်ကျပ်ကိုကျွန်တော်ယုံကြည်ရတဲ့ကျွန်တော်တို့ကျွန်တော်စစ်တပ်ကိုဝေကြီးဖို့ပြည်ပြည်စီစီနဲ့နောက်ပြီးတော့နိုင်ငံရေးကဏ္ဍဆက်သွားစီခြင်းအဲဒီတော့ကျွန်တော်တို့ပြည်စင်နေတိုင်းတန်ကျပ်တွေနဲ့ကျွန်တော်တို့ပြည်သူတွေကိုလက်လက်ချော်ပြီးတယ်ဒီနေ့မှလည်းချော်ပြီးရဲ့အခုဆိုရင်အဲ့လိုချော်ပြီးမှုကြောင့်ကျွန်တော်တို့ဆက်ချက်တင်လိုက်တယ်တိုင်းပြည်မှာလက်ရှိအချိန်တွေမှာလက်လက်ကန်တိုင်းရင်းသားရဲ့နေတော့အချိန်ကလေးတည်းအတွက်သဘောဆိုင်ပုံပေါ်မှာတကားပြောနေတဲ့အချိန်မှာကျွန်တော်တို့ဒီလိုမျိုးဆက်ချက်တင်လိုက်တယ်ဆိုတာတရားလေးသိကြတော့မဟုတ်ဘူးကျွန်တော်မြင်အခုကျွန်တော်တို့ကလက်နက်ကျမ်းဖက်တဲ့အဖွဲ့ကြီးမဟုတ်ဘူးကျွန်တော်တို့ကပြိပခါရေးဆန်တီးနေအဖွဲ့ကြီးလည်းမဟုတ်ဘူးကျွန်တော်လက်နက်ဆိုတော့အတော်တောင်းရတာကျွန်တော်တို့ကျွန်တော်တန်ချက်တော်ကြီးရအကယ်၍ကျွန်တော်တို့ကလက်နက်ရှိကြမယ်ဆိုရင်ကျွန်တော်တို့လက်နက်ကတန်ချက်တယ်ဆိုတန်ချက်တော်ရေးဆန်ရရရှိုးရတယ
်ဒီကဘုမ္မာနိုင်ငံကဆက်ရှိနေကြတယ်လားဒါကကျွန်တော်ကျိုးပြရောက်ခံနေတာလို့ပြောတာဟိုတရားတည်ကြီးတွေကလည်းသူတို့ကတရားလိုဘကတတိကြီးကပြောတာတော်ကြီးကမတော်ကြီးအမှုမမြောက်ဘူးဆိုဘုမ္မာကဖြစ်ပါတယ်ဒါနဲ့သူကဖြစ်ပါတယ်ဒါကတိကျနေတာပါဒါကကိုယ့်ယူကြီးတဲ့လောက်တော့သူမြောက်တော့တတိကြီးတွေ
အခုလိုမျိုးတကြံတန်ကြပ်ထိုးခဲ့တဲ့အတွက်တရားဆွဲဆိုဖို့အမိန့်ချမှတ်လိုက်တဲ့အပေါ်အယက်သားအစိုးရလက်ထက်မြန်မာနိုင်ငံရဲ့ဒီမိုကရေစီအခြေခံသဘောတရားနိုင်ငံသားတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိပါလာနေတာဖြစ်တယ်လို့ကိုယ်တိုင်လည်းနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်905နဲ့စစ်တပ်ကနေတရားဆွဲဆိုပြီးထောင်ချခံခဲ့ရဘူးသူကချင်မင်းရဲ့လှူရှာသူကိုလုံးဆောင်ကဝေဖန်ပြောဆိုလိုက်ပါတယ
်။အောက်ချင်မှာပြည်သူလူထုတွေရင်ဆိုင်နေရတဲ့အခြေအနေမှန်ကိုသင်ဆက်တဲ့ဒီလက္ခဏာတွေအလုပ်ကိုလှုပ်ဆောင်တဲ့ဟာကိုရာဇဝမှုတတ်တဲ့တစ်ဖက်ကပြောမှဆိုရင်အရင်ကခါခါပြီးပြီးဖက်တန်ခဲ့ရတဲ့ကျွန်တော်တို့ဆီအာနာရှင်ရဲ့တပံကျေတို့ပေါ့နော်ဆိုတော့ဒီကုတဲ့ပုံစံတိုင်းဖြစ်နေကြတော့ကျွန်တော်တို့အဲ့လိုမျိုးယူဆတယ်။ဘာဖြစ်လဲဆိုရင်ဒီလိုမျိုးကျွန်တော်တို့ဒီအစိုးရထိတ်ရက်ဖက်အစိုးရလို့ကျွန်တော်ပြောင်းလဲလာတဲ့အချိန်မှာတော့ဒီလောက်ထိကျွန်တော်တို့နိကုတ်ရှာမလို့ဘူးလို့ကျွန်တော်ပြင်တယ်။ဒီလိုမျိုးလှုပ်ဆောင်မှုကတိုင်းပြည်အတွက်အမှန်တကယ်ပြည်ပြည်ပြောင်းလဲမှုအချိန်မှာအကောင့်တဲ့အစိုးတရောက်မှုမဟုတ်ဘဲနဲ့ဒီတိုင်းပြည်ရဲ့ပြည်ရင်ကြောင်းလဲမှုအထက်မှာပို့ပြီးမှပြည်သူလူထုကဒီတပ်ပတ်ရက်ဖက်ဆက်ဆံရေးစစ်ပတ်ရက်ဖက်ဆက်ဆံရေးဒီတပ်ပတ်ကရောအယုံယုံကြည်မှုတွေကတော့ပြည်သူ့ကိုကျွန်တော်ကြားရှိလာမယ်လို့ပဲကျွန်တော်ကအဲ့လိုမျိုးယူယူတယ်
။တရားဖွဲ့တွေကိုတက်မတော်ဘက်ကတရားဆွဲဆိုတာဒီအများဆုံးရုပ်ပေးဖို့နဲ့ဖမ်းဆီးထိန်းသိမ်းခံတရားအဖွဲ့ဝင်တွေကိုအများဆုံးပြန်ပြီးလွှတ်ပေးဖို့တရားခွင်တွေရဲ့တရားစီရင်မှုတွေကိုလေ့လာရင်းတိဆက်ပြာကမ်ပိန်းနဲ့ဝန်းရံနေတဲ့လူလက်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်အဖွဲ့ကနေတောင်းဆိုကြောင်းအတန်အဖွဲ့ဝင်တူဖြစ်တဲ့ကိုရဲဝေဖြူအောင်ကပြောပါတယ
်2019ရဲ့မှာဒီစစ်တပ်ကနေပြီးတော့သူတို့တွေကဒီလူလက်စွာထုတ်ဖော်ပြောဆိုခွင့်ကိုအကြီးအကျယ်ထိုးပေါက်နေအလို့ထားရတဲ့ပုံစံနဲ့ဒီတရားဆွဲဆိုတာထောင်းချတာတွေ့ရတာပေါ့နော်အခုဒီနေ့ဒီတရားရုံးကနေပြီးတော့ဆွဲချက်တင်လိုက်တဲ့ဆိုတဲ့ကိစ္စကဒီပြည်ညမှာစစ်တာလဲဆိုတော့တရားရေးမှန်တယ်ကဒီအမြင့်ကိုကျင်းနေပြီးလူလက်မနေဘူးဆိုတဲ့ဟာကိုအတူရတာပေါ့ကျွန်တော်တို့ကချင်မှာလိုလိုပဲဥစ္စာကဒီထိန်းသိမ်းအကျိုးဖြစ်လေတာတရားသူကြီးကိုပြလိုက်ကိုကောင်းတယ်ပေါ့နော်ဆိုလိုချင်တာဒါအတက်တည်ပဲပေါ့နော်ဒီကျွန်တော်မြန်မာနိုင်ငံမှာတရားစီရင်စနစ်ရောဒီကျွန်တော်တို့ဒီဒီလွတ်လပ်မှုကမရှိဆိုတဲ့ဟာက
အခုလိုမျိုးဒေါင်းလူမျိုးဆက်တန်ကျပ်အဖွဲ့ကိုတရားဆွဲဆိုဖို့အမိန့်ချလိုက်တဲ့ရာဇဝတ်ကြီးပုံမှန်905ကာကြီးကတော့တက်မတော်တွင်အမှုထမ်းရွက်သောတက်မတော်သားအားစစ်ပုံကန်ခြင်းကိုတော့၎င်းမိမိရဲ့တာဝန်ဝတ္တရားကိုမလေးစားခြင်းတော့၎င်းပြက်ခွက်ခြင်းတော့၎င်းပြုစီရန်အကြံဉာဏ်ဖြစ်စေတော်သည်မဟုတ်ထို့သို့ပြုစီတန်ရာသည်ဆိုတဲ့အကြောင်းရှိလျင်ထို့သူကိုအမြင့်ဆုံးထောင်နဲ့နှစ်အထီထောင်နဲ့တစ်မျိုးမျိုးဖြစ်စေငွေနဲ့ဖြစ်စေတန်ရလုံးဖြစ်စေချမှတ်ရမည်ဆိုပြီးပြဋ္ဌာန်းသတ်မှတ်ထားတာဖြစ်ပါလိမ့်ရှင်